Welcome to the Voice of America in Burmese.
တော်ရစီဘောင်းမင်္ဂလာညနေခင်းမှာဒီနေ့တာမောပန်းပြေးကြပါရဲ့လားခင်ဗျာ View American တန်ရဲ့အစီအစဉ်တွေကို2015ခုမေလ15ရက်ပေါ့ကြနေ့ညနေခင်းအတွက်စတင်ထုတ်လွှင့်နေပါပြီလိုင်းနိုမီတာ16.25ရို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမတ်သိနေထိုင်နေတူညညာပြသွားမှာပါအီရန်နိုင်ငံရဲ့နျူကလ িয়ার ရေးသဘောတူညီမှုရခဲ့တာကနေအမေရိကန်နဲ့ပင်လယ်ခွေနိုင်ငံတွေရဲ့ဆက်ဆံရေးကိုထိခိုက်နိုင်မှာမဟုတ်ဘူးလို့သမ္မတဘရက်အိုဘားမားကထက်လောင်းအာမခံပြောကြားလိုက်တာအရှေ့တောင်အရှဒေသပင်လယ်ပြင်မှာပိတ်မိနေတဲ့လေစီးပိတ်ဒုက္ခသည်တွေကိုအ мян ဆုံးကယ်တင်ဖို့ဒေသရင်းအစိုးရတွေကိုကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်တာဒီအကြောင်းထိတ်တန့်ရောက်တဲ့တွေကိုတင်ပြဖို့ရှိပါတယ်ကိုညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုကန်ဒေသမှာအရေးပေါ်အခြေအနေကြီးညာထားတာကိုနောက်ထပ်ရပ်ပေါင်း90တက်တန်းတိုးလိုက်ပါတယ်
ဒီမှာပြဋ္ဌာန်းချက်ကိုဒီတစ်ခါထပ်မံတက်တန်းတိုးလိုက်ရင်ဟောကတ်စလာမှာဆုံးပါလိမ့်မယ်။ဒီတော့ကျွန်တော်တို့လောက်ကင်ဒေတာမှာရွေးကောက်ပွဲများမဖြစ်ခဲ့ဥပမာ2013ခုနှစ်အကြပြရွေးကောက်ပွဲတုန်းက
ဒီအကြောင်းကိုသတင်းတွေပြပြချင်းမှာတင်ဆက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံကနေရွှေ့ပြောင်းလာကြတဲ့ကလေးစီးပြေဒုက္ခသည်တွေနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ။
အီရန်နိုင်ငံနဲ့နျူကလ িয়ার ရေးသဘောတူညီမှုရခဲ့တာကနေအမေရိကန်နဲ့ပင်လယ်ခွေနိုင်ငံတွေရဲ့ဆက်ဆံရေးကိုထိခိုက်နိုင်မှာမဟုတ်ဘူးလို့ဂျာလာရီနေထိပ်သီးအစည်းအဝေးအတွင်းအမေရိကန်သမ္မတဘရက်အိုဘားမားကအာရဗ်ခေါင်းဆောင်တွေကိုထက်လောင်းအာမခံပြောကြားလိုက်ပါတယ်။ပင်လယ်ခွေဒေသမဟာမိတ်နိုင်ငံတွေရဲ့လူညုံရေးအတွက်ခံမာတဲ့တနိထန်ချမှတ်ထားပြီးအဲဒီနိုင်ငံတွေအပေါ်အီရန်နဲ့တခြားနိုင်ငံတွေကချင်းချောက်လာပြီဆိုရင်စစ်အင်အားအသုံးပြုဖို့အထီးပါစဉ်းစားမှာဖြစ်ကြောင်းကိုသမ္မတဘရက်အိုဘားမားကပြောပါတယ်။ပင်လယ်ခွေပူးပေါင်းဆောင်ရွက်ရေးကောင်စီ GCC အဖွဲ့ဝင်နိုင်ငံတွေအပေါ်ပြင်ပကကြီးကြော်တိုက်ခိုက်မှုတွေရှိလာရင်ပူးတဲ့ညင်ညာချက်ထုတ်ပြန်ထားတဲ့အတိုင်းအမေရိကန်အနေနဲ့တုံ့ပြန်ဟန်တားသွားဖို့ပြင်ဆင်နေပါတယ်လို့လည်းသမ္မတကပြောပါတယ်ဝါရှင်တန်မြို့တော်မြောက်ဘက်ကကမ့်ဒေးဗစ်သမ္မတဘန်ဖီစ်ကမ်းမှာကျင်းပတဲ့ထိပ်သီးအစည်းအဝေးကိုပင်လယ်ခွေပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်6နိုင်ငံကခေါင်းဆောင်နေနဲ့ကြီးတန်းဝန်ကြီးတွေတက်ရောက်ပါတယ်အဲ့ဒီထဲမှာ Saudi Arabia အင်ရှိမင်းသားနဲ့လက်ထောက်အင်ရှိဆန်မင်းသားကူဝိတ်နဲ့ကာတာနိုင်ငံကစော်ဘွားတွေနဲ့ဘာရိန်အိုမန် UAE နိုင်ငံကအစစ်မြင့်ခေါင်းဆောင်တွေပါဝင်ပါတယ်။ပင်လယ်ခွေနိုင်ငံတွေရဲ့အဓိကပြိုင်ဘက်အီရန်နဲ့ဝါရှင်တန်အကြားနျူကလ িয়ার ရေးသဘောတူညီချက်ကနေအီရန်နိုင်ငံဟာပိုးပြီးရန်လိုတဲ့ဒေတာရင်းအင်အားကြီးနိုင်ငံတစ်ခုဖြစ်လာမှာကိုပင်လယ်ခွေနိုင်ငံတွေကစိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နဲ့အီရန်တို့ရဲ့နျူကလ িয়ার အရေးသဘောတူညီချက်အပေါ်မှာအမေရိကန်ကွန်ဂရက်စ်လွှတ်တော်ကအတည်ပြုပိုင်ခွင့်ညှင်းပယ်ပိုင်ခွင့်ပေးထားတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်အမတ်တွေတခဲနဲ့အတည်ပြုလိုက်ကြပါတယ်။မနေ့ကြာသပတေးနေ့မဲခွဲမှုမှာတော့အောက်လွှတ်တော်မှာထောက်ခံမဲ400ကန့်ကွက်မဲ25နဲ့အတည်ပြုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အထက်လွှတ်တော်မဲခွဲမှုမှာလည်းထောက်ခံမဲ98မဲကန့်ကွက်မဲ1မဲတို့ရခဲ့ပါတယ်။အခုမဲခွဲမှုကိုဗီတိုအာနာသုံးပေးချမယ်လို့ပြောဆိုထားတဲ့သမ္မတဘရက်အိုဘားမားကလည်းအခုတော့ဒီဥပဒေချမ်းကိုလက်မှတ်ထိုးဖို့စီစဉ်နေတဲ့အကြောင်းအင်ဘူရောကပြောပါရယ်အခုမဲခွဲအတည်ပြုလိုက်တဲ့ဥပဒေချမ်းထဲမှာအီရန်အမေရိကန်နဲ့တခြားကမ္ဘာအင်အားကြီး၅နိုင်ငံတို့ကြားနျူကလ িয়ার အရေးသဘောတူညီချက်တွေအပေါ်မှာအမေရိကန်ကွန်ဂရက်စ်လွှတ်တော်ကပြန်လည်သုံးသပ်ခြင်းရက်ပေါင်း30ပေးထားပါတယ်လွှတ်တော်ကသုံးသပ်နေတဲ့ရက်ပေါင်း30အတွင်းမှာသမ္မတအိုဘားမားအနေနဲ့အီရန်အပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပတ်လတ်ပေးခွင့်ကိုလည်းတားမြစ်ထားပါတယ်အကဲဆက်လာတဲ့အီရန်ရဲ့နဲ့နျူကလ িয়ার အရေးညှိနှိုင်းမှုတွေလမ်းလွဲသွားမဲ့အရေးဆိုရင်ဟာကြောင့်အီရန်နျူကလ িয়ার သဘောတူညီချက်အပေါ်မှာကွန်ဂရက်စ်လွှတ်တော်ဘက်ကဝင်ရောက်ပြောဆိုခွင့်ပေးဖို့ကိုအမေရိကန်အစိုးရဘက်ကအပြင်းအထန်ဆန့်ကျင်ခဲ့တာဖြစ်ပါတယ်။ကွန်ဂရက်စ်လွှတ်တော်ကအီရန်နျူကလ িয়ার အရေးဥပဒေချမ်းဒီမိုကရက်လွှတ်တော်အမတ်တွေပို့ပြီးတော့ထောက်ခံလာခဲ့ပြီးဥပဒေချမ်းတွေကပြင်းထန်တဲ့ပြဋ္ဌာန်းချက်တချို့ပြော့ပြောင်းလာခဲ့တာမို့သမ္မတဘရက်အိုဘားမားကဗီတိုအာဏာသုံးပယ်ချမဲ့အရေးကိုလက်လွတ်ဆွန့်လွတ်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့မိတ်ဖက်တို့ဖြစ်ကြတဲ့ဗြိတိန်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားတို့ဟာအီရန်နဲ့နျူကလ িয়ার အရေးနောက်ဆုံးသဘောတူညီချက်အတွေ့ဇွန်လ30ရက်ကိုနောက်ဆုံးရက်သတ်မှတ်ထားပါတယ်။အီရန်တို့ဘက်ကနျူကလ িয়ার လက်နက်ထုတ်နိုင်မယ့်အရေးကာကွယ်နိုင်ဖို့ယူရေနီယံအဆင့်မြင့်တင်တဲ့အစီအစဉ်ကိုပယ်ဖျက်ဖို့သဘောတူရမှာဖြစ်တယ်လို့အနောက်အစုဘက်ကလည်းအီရန်ရဲ့စီးပွားရေးကိုအထိနာစေတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးရမှာဖြစ်ပါတယ်ရှင်။
ဗုဒ္ဓဦးနေကသမရပီရီနခရန်ဇီဇာကိုဖျောက်ချပြီးအာနာသိမ့်မှုကျူးစားခဲ့တဲ့လူ၃ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဘရွန်ဒီအာနာပိုင်တွေကပြောဆိုလိုက်ပါတယ်ဖမ်းဆီးထိန်းသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီး၃ဦးထဲမှာအာနာသိမ့်ခေါင်းဆောင်ဗိုလ်ချုပ်ကြီးဂိုရီဖရိုက်နီယွန်ဘဲကတော့မပါဘူးလို့သမရယုံတာဝန်ရှိသူ၃ဦးကဒီကနေ့တောက်ကြနေမှာသတင်းထောက်တွေကိုပြောကြားခဲ့တာပါသမရနခရန်ဇီဇာဟာနိုင်ငံကိုဒီကနေ့မိန့်ခွန်းပြောဖို့ရှိနေပါတယ်နိုင်ငံရေးသဘောထားကွဲလဲသူတွေကြားနှစ်ရက်ကြာပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့မြို့တော်ဘူဂျန်ဘူရာမှာအခြေအနေတွေအေးဆေးတည်ငြိမ်နေပါတယ်အာဏာသိမ်းပြီးတဲ့အချိန်မှာသမရဘယ်ရောက်နေတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမသိခဲ့ရပြီးတဲ့နောက်နိုင်တော်ကြမှာမနေ့ကတော့ဘရွန်ဒီကိုပြန်ရောက်နေပြီလို့သမရကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်တန်ဇန်နီးယားနိုင်ငံမှာကျင်းပနေတဲ့ Data Ring အစည်းအဝေးကိုသမရသွားရောက်နေချိန်မှာဗုဒ္ဓဟူးနေ့ကအာဏာသိမ်းမှုဖြစ်ပွားခဲ့တာပါကြလာပြီနေ့နှောင်းပိုင်းမှာအာနာသိန်းခေါင်းဆောင်တွေကသူတို့ရဲ့ကြိုးပမ်းမှုမအောင်မြင်ဘူးဆိုတာကိုဝန်ခံခဲ့ပြီးသမရကိုတစ္ဆာခံတဲ့တပ်တွေကသူတို့ကိုထိန်းချုပ်နိုင်ခဲ့တယ်လို့အာနာသိန်းဒုတိယခေါင်းဆောင်ဘူဒိုဂျီဆိုင်ရီလ်အန်ဒီယူကီယာကပြောပါရခင်ဗျာ
အမေရိကန်ဂီတာပါရမီရှင်ဘီဘင်ကင်းဟာအသက်89နှစ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်ဘီဘင်ကင်းဟာဩဇာအကြီးဆုံးဘလူးစတေဂီတာပညာရှင်တွေထဲကတဝက်ဖြစ်သတ်မှတ်ခံရသူလည်းဖြစ်ပါတယ်Blue State Guitar ရဲ့အရှင်သခင် BB King ဟာ American ပြည်တော်စုအနောက်ပိုင်း Last Speaker ကသူ့ရဲ့နေအိမ်မှာကြာသာပြင်းနေညအိပ်ပျော်နေစဉ်ငြင်းငြင်းချမ်းချမ်းကွယ်လွန်ခဲ့တာဖြစ်တယ်လို့သူ့ရဲ့ရှင်နေကပြောပါတယ်။သူ့ရဲ့ဂီတသက်တမ်းအနှစ်80အတွင်းမှာ BB King ကြောင့် Blues Guitar ကိုလူကြိုက်ပုံများခဲ့တယ်လို့သူ့ရဲ့ခန်းစားချက်ပြင်းထန်တဲ့အသံနဲ့ဆိုပုံ။နောက် Vibrato Electric Guitar တီးဟန်သူ့ရဲ့ကိုယ်ပိုင်ပုံစံတို့ဟာလည်း Rock နဲ့ Blues Guitar ပညာရှင်တွေကိုအတော်လေးလွှမ်းမိုးနိုင်ခဲ့တာဖြစ်ပါတယ်။Blues Guitar ဘယင်ကင်းကို1925ခုနှစ်မှာအမေရိကန်ပြည်ထောင်စုတောင်ပိုင်း Mississippi ပြည်နယ်ကဝါဆိုင်ခင်းတစ်ခုမှာမွေးဖွားလာခဲ့တာဖြစ်ပါတယ်။ Tennessee ပြည်နယ် Memphis က Radio Station တစ်ခုမှာအစီအစဉ်တင်ဆက်ဖျော်ဖြေသူတဦးအဖြစ်သူ့ရဲ့ဂီတခီးကိုစတင်ခဲ့ပြီးနောက်ပိုင်းသူ့နာမည်အတူကောက် BB ဆိုတာဖြစ်လာမဲ့ Beryl Street Blues Boy ဆိုပြီးတော့ဖြစ်လာခဲ့တာပါ။သူ့ရဲ့ဂီတကို Lucille လို့ချစ်စနုနာမည်ပေးခဲ့သူ BB King ဟာ Rock and Roll ဂီတအမျိုးအစားနဲ့ Blues Guitar ရဲ့အခြေခံအမျိုးအစားတို့ကိုစတင်ခဲ့သူလည်းဖြစ်ပါတယ်။ကြော်ကြားလာတဲ့သူ့ရဲ့သေးသချင်းတွေထဲမှာတော့ The Thrill Is Gone, Let the Good Times Roll နဲ့ How Blue Can You Get တို့လည်းပါဝင်ပါတယ်ရှင
်။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြနေညနေခင်းသတင်းများကို VOE ကနေဆက်လက်ကြီးညာနေပါတယ်အရှိတောင်အရှာဒေတာပင်လယ်ပြင်မှာပိတ်မိနေတဲ့လေစီးပြေဒုက္ခသည်တွေကိုအမြန်ဆုံးကယ်တင်ဖို့အရေးဦးစားပေးဆောင်ရွက်ဖို့ဒေတာရင်းအစိုးရတွေကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ပင်လယ်ရဲ့ဒုက္ခရောက်နေတဲ့သူတွေရဲ့အသက်တွေကယ်တင်ရေးတာဝန်တရအနေနဲ့အသေးချာဆောင်ရွက်ပေးဖို့နဲ့သူတို့ပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့သက်ဆိုင်ရာအစိုးရတွေကိုကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုထားပါတယ်အမေရိကန်ဆိုရကလည်းဒီလေစီးပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ဒေတာရင်းအစိုးရတွေပူးပေါင်းဖြေရှင်းကြဖို့ကြာသာရင်းနေ့ကတိုက်တွန်းပြောဆိုလိုက်ပါတယ်လူမောင်ခိုကူးသူတွေရဲ့လှေတွေနဲ့လိုက်ပါလာကြသူတွေကိုသက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရတွေကသူတို့ပိုင်တဲ့ပင်လယ်ကမ်းခြေတွေမှာစိုက်ကပ်ခွင့်မပြုတာကြောင့်ပင်လယ်ပြင်မှာဒုက္ခရောက်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုအထူးဆိုရင်မကင်ဖြစ်တဲ့အကြောင်းကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကအသီးသီးထုတ်ဖော်ပြောခဲ့ကြတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်လာသူ800နီးပါးကိုအင်ဒိုနီးရှားနိုင်ငံအာချီပြည်နယ်အရှေ့ဘက်ကန်ယူရန်မှာသူတို့စီးလာတဲ့လေမြုပ်သွားပြီးတဲ့နောက်ဒီကနေ့တောက်ကြနေမှာကယ်တင်လိုက်ရတယ်လို့ဆိုရရရှိတွေကပြောပါတယ်။တစ်ချိန်တည်းမှာပဲအင်ဒိုနီးရှားနိုင်ငံအနောက်ဘက်ဆူမာထရာကျွန်းကိုလည်းအရေးအတွက်အတိအကျမသိရတဲ့ဒီလိုရွှေပြောင်းဝင်ရောက်သူတွေရှိခဲ့တယ်လို့ဆိုပါတယ်။လေနစီးကိုတော့အာနာပိုင်တွေကပင်လယ်ထဲပြန်တွန်းပို့ခဲ့တယ်လို့အင်ဒိုနီးရှားအာနာပိုင်တွေကပြောပါတယ်။ထိုင်းနိုင်ငံဆူရင်ကျွန်းမှာလည်းဒီလိုရွှေပြောင်းဝင်ရောက်သူ16ယောက်ကိုကြာသာရင်းနေ့ကကယ်တင်ခဲ့ရပါတယ်ခင်ဗျာ။
နီပေါ်နိုင်ငံတွင်ကရဟတ်ယာဉ်အပျက်စီးအပိုင်းစားတွေဟာပျောက်ဆုံးနေတဲ့အမေရိကန်အကူအညီပေးရရဟတ်ယာဉ်ဖြစ်တယ်ဆိုတာကိုအဖွဲ့တစ်ဖွဲ့ကအတည်ပြုလိုက်တဲ့အကြောင်းအမေရိကန်စစ်တပ်ကပြောပါတယ်။နီပေါ်နိုင်ငံမှာပြီးခဲ့တဲ့လငလျင်တန်ပြင်းပြင်းထန်ထန်ခန်းစားခဲ့ကြရတဲ့ရွာသူရွာသားတွေကိုအကူအညီပေးနေတဲ့အမေရိကန်ရဟတ်ယာဉ်တစ်စင်းပျောက်ဆုံးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကပျောက်ဆုံးသွားတဲ့အမေရိကန်စစ်တပ်ရဟတ်ယာဉ်ဟာနီပေါ်နိုင်ငံအရှေ့ပိုင်းတောင်ထူထက်တဲ့အရံမှာပြတ်ကျခဲ့တာဖြစ်ပြီးရဟတ်ယာဉ်ပေါ်မှာစီးနေလိုက်ပါခဲ့သူ၈ဦးတို့ဟာလည်းအသက်ရှင်နိုင်ခြင်းမရှိဘူးဆိုပြီးဒီကနေ့တောက်ကြနေတဲ့အစောပိုင်းမှာပဲနီပေါ်ကာကွယ်ရေးဝန်ကြီးဌာနကပြောခဲ့တာဖြစ်ပါတယ်။ရဟတ်ယာဉ်ပြတ်ကျတဲ့နေရာကနေမီးတင်ထားတဲ့ရွှေလောင်း၃လောင်းတွေ့ရှိခဲ့ပြီးကျန်တဲ့သူတွေကိုဆက်ပြီးရှာနေတဲ့အကြောင်းနီပေါ်ကာကွယ်ရေးဝန်ကြီးကလည်းသတင်းထောက်တွေကိုပြောခဲ့ပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာအကြမ်းဖက်သမားတွေပစ်ခတ်တပ်ဖြတ်ခဲ့တဲ့ဘတ်ကာခီးတဲ့တွေအတွက်ရည်စူးပြီးဆူတောင်းပွဲတစ်ခုကိုစင်ဒေတာလွှတ်တော်အမတ်တွေကလွှတ်တော်ရှိမှဂျာတာဘင်းနေ့ညနေပိုင်းကကျင်းပခဲ့ပါတယ်။ပါတီပေါင်းစုံကကိုယ်စားလှယ်တွေလက်တီဆူတောင်းပွဲကိုတက်ရောက်ကြပြီးအကြမ်းဖက်မှုကိုရှုတ်ချခဲ့ပါတယ်။တောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့ကရာချီမှာဗုဒ္ဓဟူးနေ့ကရှီးယက်လူနည်းစုဝင်45ဦးကိုတနတ်သမား6ဦးကတနတ်နဲ့ပစ်ခတ်တပ်ဖြတ်ခဲ့တာပါ။ပါကစ္စတန်တာလီဘန်အဖွဲ့နဲ့ IS စစ်သည်ကြောတွေနဲ့ဆက်ဆက်မှုရှိတဲ့အဖွဲ့တွေကဒါဟာသူတို့လက်ချက်လို့ပြောလက်ချက်ဖြစ်တယ်လို့ပြောဆိုကြတဲ့အတွက်ဒီတိုက်ခိုက်မှုကိုဘသူကလုပ်ကြလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ဆိုမာလီယာနိုင်ငံလိုဝါရှာဗလီဒေသအတွင်းကအစိုးရအခြေစိုက်ရာမြို့နှမြို့ကိုအယ်ရှာဘတ်စစ်သွေးကြတွေသိမ်းယူလိုက်တဲ့အကြောင်းဆိုမာလီယာတောင်ပိုင်းဒေသကအစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။လက်နက်အင်အားအပြည့်စုံကန်ဆောင်ထားတဲ့စစ်သွေးကြတွေကအာဝါဟီဂယ်နဲ့မူဘာရက်မြို့တို့ကိုဒီကနေ့တောက်ကြနေ့မနေ့အစောပိုင်းမှာတိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့လိုဝါရှာဗလီဒေသအုပ်ချုပ်ရေးမှူးအဒူကာရီယာမူဟာမက်နူအာက VOA ဆိုမာလီယာဌာနကိုပြောဆိုခဲ့ပါတယ်ရှင
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်။အရင်ဦးဆုံးကိုကန့်လောက်ကန်ဒေသအခြေအနေတွေကိုဇက်တိုက်ပြောပြသွားပါမယ်။ကိုကန့်ဒေသစစ်အုပ်ချုပ်ရေးကိုရက်ပေါင်း90နောက်ထပ်သက်တမ်းတိုးမြှင့်ပေးဖို့ပြည်ထောင်စုလွှတ်တော်ကဒီကနေ့ဆုံးဖြတ်လိုက်ပါပြီ။ဒီလိုဆုံးဖြတ်ဖို့ဆွေးနွေးရမှာကိုကန့်ပိဋိပက္ခအပေါ်လွှတ်တော်အမတ်တွေကြားမတူတဲ့အယူအဆအမြင်တွေရှိကြတာတွေ့ရပါတယ်။လုံညုံရေးရှုထောင့်ကဆွေးနွေးသူတွေရှိသလိုပြည်သူတွေရဲ့အခွင့်အရေးနဲ့ပြည်ထောင်စုရေးထောင့်ကဆွေးနွေးတာတွေလည်းတွေ့ရပါတယ်။ VOA ရန်ကုန်ရုံးကနေမတ်မီခါကသတင်းပေးပို့ထားတာပါ
။ဟုတ်ကဲ့ပါ။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအရေးပေါ်အခြေအနေကြီးညာတဲ့ကာလဟာလာမယ့်တနင်္ဂနွေနေ့မှာရက်ပေါင်း90ပြည့်တော်မှာပါ။ဒီအချိန်မှာထပ်မံတက်တန်းတို့ဖို့မနေ့ကလွှတ်တော်မှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ကတင်သွင်းခဲ့တာကိုအခုလိုအတည်ပြုလိုက်တာပ
ါသဘောမတူသူမရှိတဲ့အတွက်နိုင်ငံတော်သမ္မတဤဥရေကဲသို့အာဏာတည်သောအမိတ်အမှတ်တည်မြင်ဆောင်2015အရေးပေါ်အခြေအနေကြီးညာခြင်းအပေါ်ထပ်မံ၍ရပောင်း90အထိဆက်လက်အတည်ပြုရေးကိုပြည်ထောင်စုလွှတ်တော်ကသဘောတူကြောင်းကြေညာပါတယ်
ပြည်ထောင်စုလွှတ်တော်နာရက်ကသူရဦးရွှေမန်းကလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုအခုလိုဖတ်ကြားခဲ့တာပါ။ကိုကန့်ဒေတာစေုပ်ချုပ်ရေးတုံ့ပြန်ခြင်းနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကြားဆွေးနွေးရမှာတော့ကျိုင်းတုံမဲဆန္ဒနယ်ကဦးစတီဖန်ကနိုင်ငံတော်တည်ငြိမ်မှုကိုဖျက်ဆီးခဲ့တဲ့အတွက်ဘုံရန်သူအနေနဲ့သတ်မှတ်ကတပ်မတော်သားများနဲ့အတူကာကွယ်စောင့်ရှောက်ဖို့လိုကြောင်းအိန္ဒိယနိုင်ငံတွေပါတည်ငြိမ်ရေးအတွက်ပူးပေါင်းဆောင်ရွက်တင်တယ်လို့ဆွေးနွေးတင်ပြခဲ့ပါတယ်။ကြောက်ပရောင်ပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကတော့အခုလိုအရေးပေါ်ပြဋ္ဌာန်းချက်ကိုတက်တန်းတိုးလိုက်တဲ့အတွက်နိုင်ငံသားတွေရဲ့ဒီမိုကရေစီအခွင့်အရေးကိုထိခိုက်မှာဆိုရင်ကြောင်းဒီမိုကရေစီအသွင်ကူးပြောင်းနေတဲ့အချိန်မှာအခုလိုအရေးပေါ်တက်တန်းတိုးခြင်းကိုသတိထားစေခြင်းကြောင်းဆွေးနွေးခဲ့ပါတယ်
။ဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံများမှာဤဘောကာလပြဋ္ဌာန်းချက်များတူချမှတ်ခြင်းတူးမြင့်ခြင်းတို့ကိုအလေးဂရုပြုဆောင်ရွက်ရမှာဖြစ်ပါတယ်။ဒီတစ်ခါထပ်မံတက်တန်းတိုးလိုက်ရင်ကျွန်တော်တို့ဒုတိယကြိမ်တက်တန်းတိုးပြီးရင်ဩဂတ်လမှာဆုံးပါလိမ့်မယ်။အဲ့တော့ဩဂတ်လဆိုတာကျွန်တော်တို့ဒီမိုကရေစီတင်ကူပြောင်းစားအတွက်2015ခုနှစ်ရွေးကောက်ပွဲကြီးအလွန်နီးကပ်နေပါပြီ။စီယုံရေးကာလဖြစ်ပါတယ်။ဒီတော့ကျွန်တော်တို့လောက်ကင်ဒေတာမှာရွေးကောက်ပွဲများမဖြစ်ခဲ့ဥပမာ2010ခုနှစ်အကြပြရွေးကောက်ပွဲတော့ကချင်ပြည်နယ်ဒေသနေရာသုံးခုမှာရွေးကောက်ပွဲမဖြစ်ခဲ့ပါဘူးဒီလိုမဖြစ်ခဲ့ရင်နိုင်ငံသားတွေရဲ့မဲပေးပိုင်ခွင့်မူလအခွင့်အရေးရွေးချယ်ပိုင်ခွင့်မူလအခွင့်အရေးတွေဆုံးရှုံးသွားမှာကိုပူပန်ပါတယ်လောကိုင်းဒေသကိုမူလအခြေအနေများသူပြန်လဲရောက်အောင်မိမိတို့တတ်မလို့မိကဲသူဆောင်ရွက်ခဲ့ရတယ်မိကဲသူအခက်အခဲများရှိတယ်ညီသည့်အချက်လက်များလိုအပ်သေးသည်ကိုလည်းတည်တင်တည်တိုက်သည်များကိုပွင့်လင်းမြင်သာစွာပြည်သူတွေကိုဖွင့်ဆိုပြောဆိုတင်ပါတယ်
ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်တက်မှအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဝိုင်းကြီးကတော့တက်မတော်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကိုစီမံဆောင်ရွက်တာမှာတတိရှိဖို့လိုကြောင်းအချင်းချင်းပြန်လဲတိုက်ပွဲဆင်နွှဲနေရတဲ့အပေါ်မှာဝန်းနေမိကြောင်းတိုက်ပွဲတွေအများဆုံးရပ်တန့်လိုကြောင်းဘယ်ဘက်ကမဆိုအသက်ခံတာဆွန့်ဆွန့်ကြေကွဲဝန်းနေရပြီးတိုင်းပြည်အတွက်နစ်နာမှုတွေဖြစ်ရတယ်လို့သူကပြောဆိုလိုက်ပါတယ်ပဲခူးတိုင်းဒေသကြီးထန်းတမင်မဲဆန္ဒနယ်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းဦးကတော့ကိုကန့်ဒေသ အရေးကိုပြည်ထောင်စုအရေးလို့မှတ်ယူဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။ပြည်ထောင်စုအရေးဖြစ်တာကြောင့်အားလုံးပါဝင်ပြီးအဖြေရှာဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်
။မူလပဂတိအခြေအနေတို့အမြန်ဆုံးပြန်လည်ရောက်ရှိနိုင်စေရန်ရေးပေါ်အခြေအနေဆက်လက်အတည်ဖြစ်ရန်လိုအပ်သည့်အချိန်အနည်းဆုံးကာလကိုသာသတ်မှတ်ပြီးပြည်ထောင်စုအရေးဟုမှတ်ယူကာပြည်ထောင်စုစိတ်ဓာတ်ဖြင့်အားလုံးလက်တွဲပူးပေါင်းဆောင်ရွက်သွားကြပါစို့လို့လင်းနဲ့စွာတိုက်တွန်းရင်းဒီကုန်းချော့ပါတယ
်ဒီကနေ့လွှတ်တော်မှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ကကိုကန့်ဒေတာလောက်ကင်မှာလက်ရှိဖြစ်ပေါ်နေတဲ့စစ်ရေးနိုင်ငံရေးလုံခြုံရေးစီးပွားရေးတရားစီရင်ရေးစီမံခန့်ခွဲရေးနဲ့ဒုက္ခသည်အရေးကိုတင်ပြခဲ့ပါတယ်အခုလိုကိုကန့်ဒေတာစစ်အုပ်ချုပ်ရေးကိုပြည်ထောင်စုလွှတ်တော်ကထပ်မံတက်တန်းတိုးလိုက်တဲ့အတွက်လာမယ့်ဩဂုတ်လအထိလောက်ကင်ဒေတာဟာအရေးပေါ်အခြေအနေလို့ဆက်လက်သတ်မှတ်မှာဖြစ်ပြီးစစ်အုပ်ချုပ်ရေးနဲ့ဆက်လက်တည်ရှိနေမှာဖြစ်ပါတယ်ရှင
် VOA သတင်းတော်မတ်မေခါရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်တစ်ဆက်တည်းမှာရှမ်းပြည်နယ်ကိုကန့်ဒေတာမှာတိုက်ပွဲတွေဆက်ဖြစ်နေပြီးဒီလ14ရက်ညကလောက်ကင်မြို့ကိုစိုးမိုးထားတဲ့ point 2231တောင်ကုန်းအနီးကအချက်ချာကျတဲ့တောင်ကုန်းတစ်ခုကိုတပ်မတော်ကသိမ်းဆီးခဲ့ပါတယ်။လောက်ကန်မြို့အခြေအနေဟာလူညုံရဲ့ချင်းချောက်ခံနေရဆဲရှိသလိုဒုက္ခသည် 9,000 လောက်ဟာလည်းနေရမပြန်နိုင်သေးပဲရှိတယ်လို့ကာကွယ်ရေးဝန်ကြီးတူကဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်ပြခဲ့ပါတယ်။ကိုကန့်နောက်ဆုံးအခြေအနေကို VOA သတင်းတောက်ကိုမိုးစောကပြောပြမှာပါ။
ဟုတ်ကဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစစ်အုပ်ချုပ်ရေးတက်တန်းထပ်မံတိုးမြှင့်ဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်မှာဆွေးနွေးရမှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ကကိုကန့်ဒေသရဲ့စစ်ရေးနိုင်ငံရေးလုံခြုံရေးစီးပွားရေးတရားစီရင်ရေးနဲ့စီမံခန့်ခွဲမှုအခြေအနေတွေကိုပြည်ထောင်စုလွှတ်တော်မှာတင်ပြခဲ့တာဖြစ်ပါတယ်ကိုကန့်ဒေတာရဲ့နောက်ဆုံးစီရေးအခြေအနေကိုတင်ပြရမှာကိုကန့်တပ်ဖွဲ့ရဲ့အရေးပါတဲ့တောင်ကုန်းတစ်ခုကိုကြာသာပတေးနေ့ညကသိမ်းယူလိုက်ကြောင်းဒုတိယဗိုလ်ချုပ်ကြီးဝေလွင်ကအခုလိုပြောဆိုပါတယ
်ဒီညတော့10နိုင်နဲ့မိနစ်20မှာအဲ point 2202တောင်ကုန်းရဲ့အချက်ချာတောင်ကုန်းကိုကျွန်တော်တို့တက်ကည10နိုင်မိနစ်20မှာသိမ်းပိုက်နိုင်ပြီဖြစ်ပါတယ်ဒီတောင်ကုန်းကိုတိုက်ဖို့အတွက်ကိုကျွန်တော်တို့ပြီးခဲ့တဲ့အီဘီလာ24ရက်နေ့ကစပြီးတော့ရှင်ဆိုင်ထိန်းချုပ်ထားတာဖြစ်ပါတယ်ကျွန်တော်မေလ7ရက်နေ့မှာစတင်ပြီးတော့တိုက်ခိုက်ပါတယ်ညကတော့ခုနတင်ပြခဲ့တဲ့အတိုင်းပဲအချက်ချတောင်းကုန်ရပါတယ်ဒီရရှိတဲ့အချိန်မှာတော့တောင်းဒီကိုကန့်အရှင်ဖမ်းမိတာ2ဦးအလောင်းရတာ19လောက်လက်နဲ့86လက်နဲ့ဆက်ဆက်တဲ့ခရမ်းပစ္စည်းများရရှိပါတယ
်အစိုးရတပ်ဖက်မှလည်းအထူးကအကြဆုံးရှိခဲ့ပြီးဒီကနေ့ညမှာသတင်းထုတ်ပြန်ဖို့ရှိကြောင်းပြောပါတယ်ပြီးခဲ့တဲ့မေလ17ရက်နဲ့12ရက်နေ့တွေကလည်းကိုကန့်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့တောင်ကုန်း၃ကုန်းကိုသိမ်းယူခဲ့ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့လုံခြုံရေးအခြေအနေကိုဒုတိယဗိုလ်ချုပ်ကြီးဝေလွင်ကအခုလိုဆက်ပြီးတင်ပြပါတယ
်။လောက်ကင်မြို့ဟာလုံခြုံရေးဟာစိတ်ချတဲ့အခြေအနေတော့ရောက်ပါ။သို့တော်လည်းပဲယာနုံမြင့်အာမခန့်နေတဲ့အနေအထားမရှိပါဘူး။ဝန်ထမ်းများတွေရဲ့လုံခြုံရေးကိုတာဝန်ယူပြီးတော့ဆောင်ရွက်ပေးနေရတယ်ပဲဖြစ်ပါတယ်။ကျွန်တော်တို့လုံခြုံရေးလိုအပ်ချက်အရကုန်ကျန်မော်ထိုက်မြို့တွေမှာဌာနဆိုင်ရာဝန်ထမ်းတွေကျွန်တော်ဆီလွတ်နိုင်ခြင်းမရှိသေးပါဘူ
းတရားစီရင်ရေးရဖေဖော်ဝါရီလ18ရက်နေ့ကစတင်ခဲ့တဲ့စစ်အုပ်ချုပ်ရေးကာလအတွင်းမှာမူရစေဝါအမှု95မှုကိုစစ်ဆေးခဲ့ပြီး WY စိတ်ကြွစီ15သိန်းပင်ပြူဘလောက်တုံးတွေနဲ့မူးယစ်ဆေးချက်လို့ရမှာတုံးဆွဲတဲ့ဓာတုပစ္စည်းတွေချက်လို့တဲ့စစ်ပစ္စည်းကာလတံပိုကြက်ငွေ28ဘီလီယံကျော်ပိုသိမ်းဆည်းခဲ့ကြောင်းလည်းတင်ပြထားပါတယ်။ကိုကန့်ဒေတာတိုက်ပွဲတွေဟာဖေဖော်ဝါရီလ9ရက်နေ့မှာစတင်ခဲ့ပြီးဖေဖော်ဝါရီလ18ရက်နေ့မှာအရေးပေါ်အခြေအနေကြီးညာခဲ့သလိုစစ်အုပ်ချုပ်ရေးအမိန့်ကိုလည်းထုတ်ပြန်ခဲ့ပါတယ်။လာမယ့်မေလ18ရက်နေ့မှာစစ်အုပ်ချုပ်ရေးတက်တန်းရက်90ပြည့်မှာဖြစ်တာကြောင့်ဒီကနေ့မှာပြည်ထောင်စုလွှတ်တော်ကနေနောက်ထပ်ရက်90တက်တန်းတိုးဖို့သဘောဆုံးဖြတ်ခဲ့ပါတဲ့
ကိုငိုးစော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါကိုကန့်ဒေသမှာဖြစ်ပွားတဲ့စစ်ပွဲကြောင့်တရုတ်နိုင်ငံတဲကိုနောက်ထပ်လက်နက်ကြီးကြားရောက်မှုရှိခဲ့ပြီးတရုတ်ကြေးရွာကအရက်သား5ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ကြာသာပတင်းနေ့ညပိုင်းကတရုတ်နိုင်ငံယူနန်ပြည်နယ်ကကြေးရွာတစ်ခုကိုမြန်မာဘက်ကလက်နက်ကြီးနှစ်ခုကြားရောက်ခဲ့တာဖြစ်တယ်လို့တရုတ်အစိုးရသတင်းဌာနကိုကိုကပြီး South China Morning Post ကရေးပါတယ်အဲ့ဒီကြေးရွာမှာရှိတဲ့တရုတ်နိုင်ငံသားတဦးနဲ့မြန်မာလေးဦးထိခိုက်ခဲ့တယ်လို့ဒေသခံအာနာပိုင်ကြီးရဲ့ထုတ်ပြန်ချက်ကိုကိုးကားပြီး AP သတင်းဌာနကလည်းဖော်ပြပါတယ်။ကိုကန့်စစ်ကြောက်တရုတ်နိုင်ငံတဲ့လက်နက်ကြီးကြီးကြပြီးလူအထိခိုက်ရှိတာဒါဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ပထမတစ်ကြိမ်မ မတ်လ၈ရက်နေ့တုန်းကမြန်မာဘက်ကလေကြောင်းထိုးစစ်မှာတရုတ်ကျေးရွာအနီးကြမ်းဆိုင်ခင်းတဲ့ဘုံးကျရောက်လို့အဲ့ဒီကလေသမား၅ဦးသေဆုံးခဲ့ရပါတယ်တရုတ်အစိုးရဘက်ကနောက်တစ်ကြိမ်ဖြစ်မလာဖို့သတိပေးခဲ့တယ်လို့သေဆုံးသူတွေအတွက်နှင်နာကြေးပေးဖို့တောင်းပန်ဖို့မြန်မာအစိုးရကိုပြောခဲ့ပါတယ်အခု AP လကုံမန်းကစပြီးပြင်းထန်လာတဲ့မြန်မာဘက်ကထိုးစစ်ကြောင့်ကိုကန့်ဒေသတရုတ်နယ်စပ်ကျောတကျောစီးရီးတင်းမာမှုတွေပြန်ဖြစ်ခဲ့တာပါအခုဖြစ်ရတဲ့ပတ်သက်လို့တရုတ်အစိုးရကရောမြန်မာအစိုးရဘက်ကပါတစုံတရာထုတ်ပြန်ချက်ထွက်မလာသေးပါဘူးခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုကြည့်ရအောင်ပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကအကူအညီအကြီးအကျယ်လိုအပ်နေတဲ့ဒုက္ခသည်ထောင်ပေါင်းများစွာကိုအရှိတောင်အာရှနိုင်ငံတွေအနေနဲ့တကားဖွင့်လက်ခံကြဖို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်အဲ့ဒီဒုက္ခသည်တွေဟာအိန္ဒိယသမုဒ္ဒရာတွေကမလကာရေလက်ကြားနဲ့ကပ်ပလီပင်လယ်ပြင်တွေကဆက်လီတွေပေါ်မှာပိတ်မိနေကြတာပါလေစီးပြေဒုက္ခသည်2000လောက်ကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကအခုသတင်းပတ်အတွင်းကဲတင်ခဲ့ပြီးသူတို့ရဲ့ဒုက္ခရောက်နေတာတွေကိုနိုင်ငံတကာကပို့ပြီးအာရုံစိုက်လာကြပါတယ်။ VOA သတင်းတောက်ဇလတကဟုတ်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာပါ
။ကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်လူတွေအပြစ်တင်ထားတဲ့ဆက်လီတွေဟာအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံကမ်းလွန်ပင်လယ်ပြင်ထဲမှာမျောနေပြီးတော့ဒီလူတွေဟာကမ်းမော်ကိုတတ်နိုင်မှုမျောလင့်နေကြပါတယ်။လေဝံပါလာတဲ့လူတွေဟာအိနိုင်ငံတွေစီကနေအစားအစာနဲ့ရေတွေကိုရာကောင်းရပြီမဲ့လေတခြားနိုင်ငံတစ်ခုခုကလက်ခံမလားဆိုပြီးအဲ့ဒီနိုင်ငံတွေကဒီလူတွေကိုကမ်းပေါ်ကိုအတက်မခံပဲပင်လယ်ထဲကိုပြန်ပြီးတော့တွန်းပို့နေကြပါတယ်ထိုင်းဝန်ကြီးချုပ်ပရယော့ချန်အိုချာကတော့
လက်ပွိုင်းမလား 3-4000 คนน่ะไหวมั้ย
Do you think we can take on 3000 to 4000 people
We have ดู3-4000 ลောက်ကိုကျွန်တော်လက်ခံနိုင်တယ်လို့ခင်ဗျားတို့ထင်လို့လားတရားဥပဒေလမ်းကြောင်းတိုင်းလုပ်နေတဲ့အချိန်မှာကျွန်တော်တို့အနေနဲ့သူတို့အတွက်နေရာချပေးဖို့လိုပါတယ်။ဒါကလက်တလောအတွက်ပဲဖြစ်ပြီးတော့သူတို့20 30လောက်အများထက်နေသွားဖို့အတွက်နေရာမဟုတ်ပါဘူး။သူတို့ထွက်သွားဖို့ပဲမျှော်လင့်ပါတယ်။ဒါမှမဟုတ်ရင်လည်းနိုင်ငံတကာနိုင်ငံကသူတို့ကိုလက်ခံမှုမျှော်လင့်ပါတယ်
။အဲဒီရွှေပြောင်းနေထိုင်သူအများစုဟာမြန်မာနိုင်ငံကနိုင်ငံမဲ့နေတဲ့လူနည်းစုမွတ်စလင်ရိုဟင်ဂျာတွေဖြစ်ကြပါတယ်။အင်ဒိုနီးရှားနိုင်ငံအာချေးမှာရောက်နေတဲ့ဒုက္ခသည်တဦးကတော့သူတို့ရဲ့အခြေအနေကိုအခုလိုပြောပါတယ်။
If we go back to our country, there is a Buddhist majority, so we cannot go back, and we think only.
ဒီလိုကျွန်တော်တို့နိုင်ငံကိုပြန်သွားရင်အဲ့ဒီမှာဗုဒ္ဓဘာသာဝင်တွေကအများစုပါ။ဒါကြောင့်ကျွန်တော်တို့ပြန်မသွားနိုင်ပါဘူး။မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကမွတ်စလင်အများစုရှိတဲ့နိုင်ငံတွေဖြစ်တဲ့အတွက်အဲ့ဒီနိုင်ငံတွေကပဲအသင့်တော်ဆုံးလို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့မလေးရှားနိုင်ငံကိုသွားခြင်းပေမဲ့ကျွန်တော်တို့ကိုဝင်ခွင့်မပြုပါဘူး။ဒါကြောင့်ကျွန်တော်တို့အင်ဒိုနီးရှားမှာပဲနေသွားမှာပါ။ကျွန်တော်တို့နေုံတက်တက်ပါ
ဒါပေမဲ့အင်ဒိုနီးရှားနိုင်ငံကလည်းဒုက္ခသည်တွေနောက်ထပ်ထပ်ပြီးတော့မလိုချင်တော့ပါဘူး။ဒိုင်းနိုင်ငံကလည်းကုန်းတွင်းကနေလူမောင်းခိုကူးတဲ့သူတွေကိုစတင်နှိမ်နှင်းနေပြီဖြစ်ပါတယ်။ဒါကြောင့်ရွှေပြောင်းနေထိုင်သူအတော်များများဟာလေတွေနဲ့ပင်လယ်ထဲမှာမျောနေကြပြီးမောပန်းနေပြီးတော့နေမကောင်းတာတွေအာဟာရပြတ်တာတွေဖြစ်နေပြီးတော့အတော်များများလည်းသေဆုံးတာတွေနဲ့ရင်းနှီးတာတွေဖြစ်ကုန်ကြပါတယ်။ကုလသမဂ္ဂကတော့ပင်လယ်ထဲမှာပူပေါင်းရှာဖွေကြတဲ့ကြိုးပမ်းမှုတွေလုပ်ကြဖို့တောင်းဆိုတယ်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကအခုလိုပြောပါတယ
် The Secretary General urges governments to ensure that the obligations of rescue at sea is upheld and the
ပင်လယ်ထဲမှာကယ်ဆယ်ရေးလုပ်ငန်းတာဝန်တွေကိုဆက်လုပ်သွားဖို့နဲ့ဒုက္ခသည်တွေကိုနှင်ထုတ်တာတွေမလုပ်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကအစိုးရတွေကိုတိုက်တွန်းပါတယ်ဒါအပြင်အစိုးရတွေအနေနဲ့အဲ့ဒီလူတွေကိုဆက်လွေတွေကနေကုန်းပေါ်ကိုလွယ်လွယ်ကူကူအချိန်မီဆင်းနိုင်အောင်သူရဲ့စိတ်ကမ်းတွေနဲ့နေဆက်တွေကိုဖွင့်ထားဖို့အတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ
်။အဲ့ဒီလူတွေရဲ့အသက်တွေကိုကယ်တင်ဖို့အမေရိကန်ပြည်ထောင်စုကလည်းအာရှနိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။ဒုက္ခသည်တွေရဲ့အရေးကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Jeff Roth ကပြောလိုက်ပါတယ
်။ This is an urgent regional challenge that needs to be addressed regionally through a
ဒီကိစ္စကဒီနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေကတဆင့်ဒေသအတွင်းမှာချက်ချင်းကိုအရေးတကြီးကိုင်တွယ်ဖြည့်ရှင်းရမယ့်ဒေသအတွင်းစင်ခေါ်မှုပါ။
ထိုင်းနိုင်ငံကတော့ရွှေပြောင်းနေထိုင်သူတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးလာမယ့်မေလ29ရက်နေ့မှာဒေသရင်းနိုင်ငံတွေတွေ့ဆုံဆွေးနွေးကြဖို့တောင်းဆိုထားပါတယ်ခင်ဗျာ
ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲလေစီးပြေးဒုက္ခသည်တွေကိုအ мян ဆုံးကယ်တင်ဖို့ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကတိုက်တွန်းလိုက်ပါတယ်အပြည်ပြည်ဆိုင်ရာရွှေပြောင်းနေထိုင်ခြင်းဆိုင်ရာအကူအညီပေးရေးအဖွဲ့ IOM ကလည်းဒေါ်လာ1,000,000ဆွဲသွားမယ်လို့ကြေညာလိုက်ပါတယ်မန်အင်ဂျင်နိုင်ကပြောပြမှာပါ
ဒီအပိုင်းတွင်အရှိတောင်အာရှဒေသကပင်လယ်ပြင်ရောက်နေတဲ့ထောင်ပေါင်းများစွာသောလှေစီးပြေးဒုက္ခသည်တွေကိုကယ်တင်နိုင်ရေးကိစ္စနိုင်ငံတကာအတိုင်းဝိုင်းကအပြင်းထန်တိုက်တွန်းပြောဆိုလာနေတာပါ လူမောင်ခိုးကူးသူတွေရဲ့လှေတွေနဲ့လိုက်ပါလာကြသူတွေကိုတပ်ဆိုင်ရာနိုင်ငံတွေရဲ့အစိုးရတွေကသူတို့ပိုင်တဲ့ပင်လယ်ကမ်းခြေတွေမှာစိုက်ကပ်ခွင့်မပြုတာကြောင့်ပင်လယ်ပြင်မှာဒုက္ခရောက်နေတဲ့အခြေအနေတွေကိုအထူးစိုးရိမ်မကင်းဖြစ်နေကြောင်းကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကကြာသပတေးနေ့ကအသီးသီးထုတ်ဖော်ပြောဆိုခဲ့ပါတယ်။မနေ့ကပြုလုပ်တဲ့အမေရိကန်နိုင်ငံသားကြီးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာလှေစီးပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ဒေတာရင်းအစိုးရတွေအနေနဲ့ပူးပေါင်းဖြေရှင်းဖို့အမေရိကန်အစိုးရကတိုက်တွန်းကြောင်းနိုင်ငံသားကြီးဌာနပြောခွင့်ရပုဂ္ဂိုလ် Jeffrey Rothke ကပြောသွားပါတယ်။
We urge the countries of the region to work together to save lives at sea.
ပြည်내ပြည်မှာပိတ်မိနေတဲ့သဘောများစွာကိုကယ်တင်ဖို့ဒေတာရင်းအစိုးရတွေအနေနဲ့ပူးပေါင်းဆောင်ရွက်ရေးအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။ဒါဟာဒေသအတွင်းအရေးတကြီးကိန်းတွယ်ဖြစ်ရှင်းရမယ့်ကိစ္စပါ။နိုင်ငံတကာစာချုပ်တွေပင်လယ်ရေကြောင်းဆိုင်ရာဥပဒေတွေနဲ့အညီဒေသတွင်းမှာနိုင်ငံတကာကြိုးပမ်းမှုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါတယ်
။အခုလိုဘင်္ဂလားပင်လယ်အော်ကနေတဆင့်အရှေ့တောင်အာရှကပင်လယ်ပြင်ကိုရောက်လာတဲ့လှေစီးပြေးဒုက္ခသည်တွေအတွက်အဓိကဦးစားပေးဆောင်ရွက်ရမှာကတော့အသက်ပေါင်းများစွာကိုကယ်ဆယ်ရေးဖြစ်တယ်လို့သူကဆိုပါတယ်။အဲ့ဒီဒုက္ခသည်တွေထဲမှာရခိုင်မိကလာတဲ့ရိုဟင်ဂျာတွေလည်းပါဝင်နေတယ်လို့ဆိုပြီးမြန်မာအာဏာပိုင်တွေနဲ့လည်းဆက်ပြီးပြောဆိုသွားမယ်လို့ Jeffrey Rothke ကဆိုပါတယ်။ကြာသပတေးနေ့ကလည်း American ဒုနိုင်ငံသားရေးဝန်ကြီး Anthony Blinken နဲ့မြန်မာ Indonesia Vietnam တာအမတ်တွေပြောဆိုဆွေးနွေးခဲ့တယ်လို့ Jeffrey Rothke ကပြောပါတယ်။အထူးသဖြင့်အရေးကြီးတဲ့လူခွင့်ရေးဆိုင်ရာအခြေအနေတွေအပါအဝင်ဒေတာရင်းကိစ္စရပ်တွေကိုပြောဆိုခဲ့တယ်လို့သူကဆိုပါတယ်။အလားတူလှေစီးပြေးဒုက္ခသည်တွေရဲ့အသက်တွေကယ်တင်နိုင်ရေးမဖြစ်မနေဆောင်ရွက်ပေးဖို့သက်ဆိုင်ရာအစိုးရတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကတိုက်တွန်းလိုက်တဲ့အကြောင်းကြာသပတေးနေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူချာရစ်ကပြောသွားပါတယ်
The Secretary General urges governments to ensure that the obligations of Rescue at Sea is upheld.
ပင်လယ်ဒုက္ခရောက်နေတဲ့သူတွေရဲ့အသက်တွေကယ်တင်ရေးတာဝန်တရအနေနဲ့အသေးချဆောင်ရွက်ပေးဖို့နဲ့သူတို့အပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့သက်ဆိုင်ရာအစိုးရတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုထားပါတယ်။ဒါ့အပြင်လေလေအပေါ်ကနေဆင်းသက်နိုင်ရေးအကူအညီပံ့ပိုးပေးဖို့နဲ့ပင်လယ်ရေကြောင်းနယ်နိမိတ်တွေပင်လယ်စိတ်ကမ်းတွေကိုဖွင့်ထားပေးဖို့အတွင်းရေးမှူးချုပ်ကအစိုးရတွေကိုတိုက်တွန်းထားပါတယ်။
ဒီတော့တွင်မှာပဲနိုင်ငံတကာရွှေပြောင်းနေထိုင်ခြင်းဆိုင်ရာအကူအညီပေးရေးအဖွဲ့ IOM ကလှေစီးပြေးဒုက္ခသည်တွေအတွက်ရန်ပုံငွေအမေရိကန်ဒေါ်လာတန်းသုံးဆွဲမယ်လို့ကြာသပတေးနေ့ကကြေညာလိုက်ပါတယ်။ဒီရန်ပုံငွေတွေကိုကမ်းပေါ်မှာရောက်ရှိနေပြီးသားလှေစီးပြေးဒုက္ခသည်တွေအပါအဝင်အင်ဒိုနီးရှား၊ထိုင်းနဲ့မလေးရှားနိုင်ငံတွေရဲ့ကမ်းလွန်ပင်လယ်ပြင်မှာရှိနေတဲ့အနည်းဆုံးလှေ6စီးမှာလိုက်ပါလာသူခမန်းကြီးဦးရီ6000အတွက်အကူအညီပေးရမှာအသုံးပြုမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။မိုင်းအင်ဂျင်နိုင်ရဲ့တင်ပြချက်ပဲဖြစ်ပါတယ်ခင်ဗျာ။ခုတော့သတင်းချင်းညို့ကိုကိုအောင်ကပြောပြပါမယ်။
ယူရန်နိုင်ငံနဲ့နျူကလ িয়ার ရေးသဘောတူညီမှုရခဲ့တာကနေအမေရိကန်နဲ့ပင်လယ်ကွေ့နိုင်ငံတွေရဲ့ဆက်ဆံရေးကိုထိခိုက်နေမှာမဟုတ်ဘူးလို့ကြာသပတေးနေ့ထေသီစီရွေးတွင်အမေရိကန်သမ္မတ Barack Obama ကအားရခေါင်းဆောင်တွေကိုထက်လောင်းအာမခံပြောကြားလိုက်ပါတယ်။ပင်လယ်ကွေ့ဒေသမဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးအတွက်ခိုင်မာတဲ့တနိဒန်ချမှတ်ထားပြီးအဲ့ဒီနိုင်ငံတွေအပေါ်အီရန်နဲ့တခြားနိုင်ငံတွေကချင်းချောက်လာပြီးဆိုရင်စစ်အင်အားအသုံးပြုဖို့စဉ်းစားမှာဖြစ်ကြောင်းကိုလည်းသမ္မတ Barack Obama ကပြောပါတယ်။ဗုဒ္ဓဟူးနေ့ကသမ္မတပီရီနခွန်ရန်ဇီဇာကိုဖြုတ်ချပြီးအာဏာသိမ်းမှုကြိုးစားခဲ့တဲ့လူ၃ဦးကိုဖမ်းဆီးထိန်သိမ်းခဲ့တယ်လို့ဘရန်ဒီအာဏာပိုင်တွေကပြောဆိုလိုက်ပါတယ်ဖမ်းဆီးထိန်သိမ်းခဲ့တဲ့ဗိုလ်ချုပ်ကြီး၃ဦးထဲမှာအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးကိုရီဖရိုက်နီယွန်ဘဲကတော့မပါဘူးလို့သမ္မတရုံးတာဝန်ရှိသူ၃ဦးကဒီကနေ့တောက်ကြနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်American Guitar Partnership BB King ဟာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။သူဟာဩဇာအကြီးဆုံး Blues State Guitar ပညာရှင်တွေကတူဦးဖြစ်သတ်မှတ်ထားခံရသူလည်းဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုအောင်ပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်းထွင် Engineer ကတော့ Glenn Foncalio ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American အတန်းညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနွေမီတာ16 19 25တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်အထူးပဲကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရလောက်ပါခင်ဗျာ။
This program has come to you from the Voice of America, Washington.